2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်သမားတွေရဲ့လက်ချက်နဲ့တည်ဆုံခဲ့တဲ့သူတွေကိုဂုံပြုတဲ့အနေနဲ့ဂျီကဝဲပဲအထိမ်းအမှတ်ခန်းနာတွေကိုနယူးယောက်ဝါရှင်တန်နဲ့ပန်ဆယ်ဗေးနီးယားမှာကျင်းပနေကြပါတယ်။အယ်ခိုင်ဒါအကြမ်းဖက်သမားတွေရဲ့စီစဉ်မှုနဲ့ဒီတိုက်ခိုက်မှုအတွင်းလူပေါင်း3000နီးပါးတည်ဆုံခဲ့ပါတယ်။နယူးယောက်မှာတော့အကြမ်းဖက်သမားတွေလက်ချက်နဲ့တည်ဆုံသွားတဲ့သူတွေရဲ့မိသားစုဝင်တွေနဲ့မိတ်ဆွေတွေဟာအပိုင်စီးခံထားရတဲ့လေယာဉ်တွေနဲ့ဝင်တိုက်ခဲ့တဲ့ကမ္ဘာ့ကုန်သွယ်ရေးအဆောက်အဦနေရာမှာစုယုံပြီးအခမ်းအနားကျင်းပပါတယ်။အခမ်းအနားတွင်ကွယ်လွန်သူတွေရဲ့နာမည်ကိုလည်းမိသားစုဝင်တွေကဖတ်ကြားခဲ့ကြပါတယ်
။ John Leslie Albert,
David D. Alger,
Jacqueline Delaine Aldridge Frederick.
ကနာကိုလာရောက်သူတချို့ကတော့ကွယ်လွန်သူတွေရဲ့တပ်ပုံကိုကင်ဆောင်လာခဲ့ကြပါတယ်။ American သမ္မတ Obama နဲ့အခြားထင်ကြားပုဂ္ဂိုလ်တွေကလည်းနယူးယောက်ကမ္ဘာ့ကုန်သွယ်ရေးအဆောက်အဦကိုအပိုင်စီးထားတဲ့လေယာဉ်နဲ့ပထမဆုံးဝင်တိုက်တဲ့အချိန်မနက် 8:35 မိနစ်မှာငြိမ်သက်ပြီးကာရဝပြုခဲ့ပါတယ်။အဲဒီနောက် American စစ်ဌာနချုပ်ကိုလေယာဉ်နဲ့ဝင်တိုက်ခဲ့တဲ့အတွက်တေဆုံသွားသူတရားရဲ့မိသားစုဝင်တွေနဲ့အတူပင်တဂွန်မှာကျင်းပတဲ့ဝမ်းနည်းခြင်းအထိမ်းအမှတ်ခန္ဓာကိုသမ္မတ Obama တက်ရောက်ခဲ့ပါတယ
်။ Pray for the memory of all those taken from us. Nearly 3,000 innocent souls.
တည်ဆုံသွားခဲ့တဲ့အပြစ်မဲ့လူ300နီးပါးကိုအမှတ်ရစေဖို့အတွက်ကျွန်တော်တို့ဆုတောင်းပါတယ်။အခုလိုတည်ဆုံသွားခဲ့တဲ့အတွက်ကျွန်တော်တို့နှလုံးသားတွေနာကျင်နေစေဖြစ်ပါတယ်လို့သမ္မတ Obama ကပြောသွားတာပါ။ United Airlines ခရီးစဉ်အမှတ်93မှာတည်ဆုံခဲ့တဲ့ခရီးသည်33ဦးနဲ့လေယာဉ်အမှုတန်း9ဦးတို့အတွက်ဝမ်းနည်းခြင်းအထိမ်းအမှတ်ခန်းနာတွေကိုတော့လေယာဉ်ပြတ်ကျရာ Pennsylvania ပြည်နယ် Shanksville မှာကျင်းပခဲ့ပါတယ်။လေရင်ပိုင်စီးသူတွေလက်ထဲကနေလေရင်ကိုခရီးသည်တွေပြန်လည်ထိန်းချုပ်နိုင်ဖို့စူးစမ်းခဲ့စဉ်မှာလေရင်ပြတ်ကျခဲ့တာပါဒီလေရင်ဟာဝါရှင်တန်ကိုပြန်တန်းလာတယ်လို့လည်းယူဆရပါတယ်ခင်ဗျာ